မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရနဲ့အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့နဲ့လူပုဂ္ဂိုလ်တွေကိုအမေရိကန်ပြည်ထောင်စုကအရေးယူဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်လိုက်ကြောင်းတောက်ကြနေမှာပဲကြီးညာပါတယ်။အခုလိုအမေရိကန်ရဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုအပေါ်တက်ကြွလှူရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာစစ်ကောင်စီမှာပါတဲ့တိုင်းရင်းသားပါတီအဖွဲ့ဝင်စောဒန်နီယယ်ဒေါက်တာပညာအောင်မို့နဲ့ဒေါ်အင်းနုစိန်နောက်အရသာဝန်ကြီးအဖွဲ့ဝင်၄ဦးဖြင့်ထိပ်ပိုင်းတက်ခေါင်းဆောင်တွေရဲ့မိသားစုဝင်တချို့နဲ့အတူကုမ္ပဏီ၄ခုကိုပါအမေရိကန်တက္ကသိုလ်ပိတ်ဆို့မှုစီရင်တဲ့ထည့်လိုက်တာပါ။ပြန်ကြားရေးဝန်ကြီးဦးချင်နိုင်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးအလုသမားလူဝင်မှုကြီးကြပ်ရေးနဲ့လူမှုအင်အားဝန်ကြီးဦးမြင့်ချိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဒေါ်တသက်ခိုင်တို့အပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့အပါအဝင်တက်ထိပ်ပိုင်းခေါင်းဆောင်တွေရဲ့ဇနီးတွေနဲ့သားသမီး6ဦးလည်းဒီစီးရင်ထဲပါသွားခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌကာကွယ်ရေးစုချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နှိစက်တဲ့နေပြည်တော်ဒေသစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့စစ်ကောင်စီအတွင်းရေးမှဒုဗိုလ်ချုပ်ကြီးအောင်လင်းတွေးတို့သားသမီး3ဦးစီပါအခုလိုအမေရိကန်ရဲ့ဂျန်ခတ်ပိတ်ဆို့မှုတွေပါခဲ့ရတာပါ။အခုလိုချမှတ်ခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းက
ဒီအမေရိကန်ဆိုရနေပြီးတော့ဟို sanction list ကိုထည့်တဲ့ဥစ္စာကိုကျွန်တော်တို့အများကြီးဝမ်းသာပါတယ်။အဲအမေရိကန်ဆိုရကိုလည်းအဲကျေးဇူးအများကြီးတင်ပါတယ်ပေါ့ခင်ဗျာ။ဟိုဥစ္စာကနောင်နောင်လေးပေါ့နော်ဒီလိုမျိုးစစ်တပ်နဲ့ဆက်နွယ်တဲ့တိုင်းနိုင်ငံတများဒီ sanction list ထဲမှာထည့်ပြီးနိုင်ဖို့လည်းဆက်လက်မျှော်လင့်နေပါတယ်
။ဒါအပြင်အခုတစ်ခေါက်ထတ်တိုးတက်ခတ်မှုရဲ့ထူးခြားအရေးပါပုံကိုလည်းသတင်းစာဆရာဦးစီသူအောင်မြင်က
ဒီတိုက်ခေကတော့အရေးကြီးအရေးပါမယ်လို့ထင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဒီစစ်အာဏာရှင်တွေပေါ့နော်ခေတ်တခြားလုံးသူတို့လုပ်ခဲ့တဲ့ဟာတွေကပြည်သူလူထုတွေကိုဖိနှိပ်ရင်းတွေမကဘူးတစ်ဖက်မှာကြတဲ့ခါကျတော့အဲသူတို့ကိုဆန့်ရှင်နေပါတယ်အဲ့ဒီခေတ်ဆက်ဆက်ပေါ့နော်လှုပ်ထားပြီးတိုင်အောင်သူတို့သားသမီးတွေကိုတရားနိုင်ငံတကာတွေမှာပညာတွေရအောင်သင်စီတယ်ကုမ္ပဏီလုပ်ငန်းတွေဘာတွေနောက်ပိုင်းမှာထူထောင်ပေးတယ်ခိုးလို့ဖွက်လို့ရတဲ့တိုင်းပြည်ဘန္ဒာတွေကိုအဲ့လိုပေါ့နော်လူရဲလို့ရတဲ့ဟာတွေနဲ့တို့သားသမီးတွေရဲ့ဘဝတွေကိုလည်းတိဆောက်ပေးတာတွေကိုတောက်လျှောက်လုပ်ခဲ့တယ်အခုတော့ဒါမျိုးတွေကိုဆန်ရှင်ထဲမှာထည့်လာပြီဆိုတော့ဒါအလိုထိရောက်တဲ့ဆန်ရှင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်အခုအမေရိကန်ရဲ့ဒဏ်ခတ်မှုထဲမှာတတ်ထု24ရေးဝမ်ပေါင်နဲ့ဆက်ဆက်တဲ့ကုမ္ပဏီ3ခုနဲ့ဂျိုတုဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီ King Royal Technologies တို့လည်းပါလာမှုတရားမှုရှိနိုင်တာပေါ့ဦးကျော်မိုးထွန်းက
ဒီစစ်တပ်နဲ့အလုပ်လုပ်တဲ့ဥစ္စာမှာသူတို့တွေအခက်အခဲအများကြီးရှိတယ်စစ်တပ်အပေါ်လည်းအများကြီးဖိအားပေးလာနိုင်တယ်နောက်ခုနပြောတဲ့နည်းပညာနဲ့နွယ်တဲ့ကုမ္ပဏီတွေဆိုရင်လည်းသူတို့ကဒီလိုမျိုးနည်းပညာတွေကိုသုံးပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့လူခွင့်ရေးချိုးဖောက်မှုတွေမတရားညှဉ်းပန်းနှိပ်စက်မှုတွေကိုဒီနည်းပညာတွေသုံးပြီးတော့CCTV တို့ဘာလို့နောက်ပြီးတော့ drone တို့ဘာလို့အစပေါ့နော်အဲ့လိုမျိုးတွေကိုဟိုသူတို့သုံးတဲ့ဥစ္စာမှာဟိုခက်ခဲလာအောင်လုပ်ပေးနိုင်တဲ့မိတိအရာမဆိုပေါ့နော်ကျွန်တော်တို့ကြိုးစားပါတယ
်ဦးစီသူအောင်မြင်ကတော့စီးပွားရေးရတက်ရောက်မှုရှိပေမဲ့နိုင်ငံရေးရတော့တိတ်မရှိနိုင်ဘူးလို့ဆိုပါတယ
်သူဝင်ငွေနဲ့သက်ဆိုင်တာပေါ့သူတို့သားသမီးနဲ့ဒီရှေ့ဥစုပိုင်တဲ့ကုမ္ပဏီတွေပေါ့ဒါတွေနဲ့ပတ်သက်လို့ဒါထိရောက်မှုရှိတာပဲဟိုလက်ရှိသူတို့စစ်အာဏာသိမ်းထားတဲ့ကိစ္စကတော့ဒီမူရင်းနဲ့အောင်လိုက်အနေနဲ့ကတော့ဒီနောက်ပြန်ဆုံးမှာမဟုတ်ဘူးသူတို့အထိနာတာတော့မှန်ပါပေါ့
ဒါပေမဲ့အခုလိုဒဏ်ခတ်ပိတ်ဆို့မှုကြောင့်စစ်ကောင်စီရဲ့ဖိနှိပ်မှုတွေအတွက်တော့အခက်အခဲဖြစ်စေနိုင်တယ်လို့ဦးကျော်မိုးထွန်းကဆိုပါတယ
်ဒီလိုမျိုးတက်နဲ့နွယ်တဲ့ကုမ္ပဏီတွေကိုတတ်နိုင်သမျှ sanction list ထဲမှာထည့်ပေးလာနိုင်နေလေတက်ကပြည်သူတွေပေါ်ဒုက္ခပေးဖို့လုပ်တဲ့ဥစ္စာတွေပေါ်မှာပို့ပြီးတော့အခက်အခဲဖြစ်လာလိမ့်မယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်မြင်လဲမြင်တယ်ယုံလဲယုံကြည်တယ်ပေါ့နော်ဒါကြောင့်ဘယ်အတိုင်းတာအထိဖြစ်သွားမလဲဆိုတဲ့ဥစ္စာတော့ကျွန်တော်ပြောလို့ခက်ပေမဲ့လည်းဘာပြောပြောကျွန်တော်တို့ပြည်သူတွေအတွက်အားလဲဖြစ်စေတယ်ကျွန်တော်တို့ပြည်သူတွေအပေါ်လူခွင့်ရချိုးဖောက်မှုတွေဖြစ်လာနိုင်မဲ့ဥစ္စာကိုတနည်းတစ်ပုံမျိုးနဲ့ဟန်တားပေးနိုင်တယ်ဆိုတဲ့ဥစ္စာမျိုးကိုသုံးသက်နိုင်ပါတယ်ခင်ဗျာ
အဲ့ဒီတော့နိုင်ငံရေးရပါဖို့ထိရောက်လာနိုင်အောင်ဦးစီတူအောင်မြင်က
ကျွန်တော်တို့လည်းဒီမှာအနည်းကလည်းဖြစ်တယ်ဟိုတရုတ်ကတော့ဒီလိုလိုမရဘူးပေါ့နော်တရုတ်ကတော့ဒါထားပေါ့စင်ကာပူတို့ဘာလို့ဆိုရင်ရင်းနှီးမြှင့်နှံမှုဆိုရင်ဒါအမြင့်ဆုံးတိုင်းပြည်ပဲအဲ့ဒီတိုင်းပြည်နဲ့ပို့ပြီးတော့မှအမေရိကန်ကပူပေါင်းဆောင်ရွက်မှုတွေဒီထက်ကိုပိုလုပ်မယ်ဆိုရင်တော့ဖိအားပေးတဲ့ဒီမှာပိုထိရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာမြမဆရာကုလတွေးမှုချုပ်ထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာနဲ့ဆွေးနွေးရမှာဒုက္ကာချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းဘက်က အခုလိုဖျားမျိုးတွေကိုနေသားချကြော်လာခဲ့ပြီးအခုလည်းမိတ်ဆွေနိုင်ငံနဲ့ဆက်သွားနိုင်တယ်လို့ပြန်ပြောခဲ့တဲ့အပေါ်ဦးကျော်မိုးထွန်းက
ကျွန်တော်က1988-1990ပတ်ဝန်းကျင်နေနဲ့အခုကာလမှာမတူတော့ဘူးပေါ့နော်။ဘာလို့ဆိုတော့နိုင်ငံတကာနိုင်ငံတွေကဖြည်းဖြည်းရပ်နိုင်ဖို့ဆိုတဲ့ဥစ္စာကအများကြီးခက်ခဲလာတဲ့အနေအထားမျိုးရှိကြတာပေါ့နော်။ဆိုဒီလိုမျိုးအခြေအနေမှာဟိုအထီးကျန်စွာဆက်နေဖို့ဆိုတဲ့ဥစ္စာပြောထွက်ရတာကိုပဲကျွန်တော်စိတ်မကောင်းပါဘူးပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီလူတစုတည်းနဲ့နေနေရတာမဟုတ်ဘူး။ကျွန်တော်တို့ပြည်သူတန်းပေါင်းဟို54တန်းကျော်နဲ့နေနေရတဲ့အတွက်ကြောင့်ပြည်သူတွေရဲ့နေမှုထိုင်မှုဟိုတာယာဝါပျောမှုကိုဆိုးရိုးဆုတ်ယုတ်သွားမယ်ဆိုတဲ့အချက်တွေမျိုးကိုတော့ထည့်တင်စဉ်းစားစီလိုပါတယ်ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်တို့နေလို့ရပါတယ်ဆိုလို့ပြောတဲ့ဥစ္စာဘယ်လိုနေလို့ရပါတယ်ဆိုတဲ့ဥစ္စာမျိုးကတော့မေးခွန်းပြန်မေးရမယ့်ဥစ္စာမျိုးဖြစ်လာတာပေါ့နော်။
တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းဆက်ရနာသိမ်းတာကိုလက်မခံနိုင်ပဲရှေ့မှာဖိအားတွေဆက်တိုးလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။